သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါသောရရှိမြောက်ယနေ့ April 14ရက်တနင်္လာနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရယ်အောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများဖက်ဒရယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာ LGBTIQ+ ကျန်းမာရေးနဲ့ပတ်သက်လို့မဲဆွယ်ဖက်ဒရယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုရဲ့တာရယာအပတ်ဝင်ရောက်လာတဲ့အမြ LGBTIQ+ ဩစတြေးလျများကိုပုံမကောင်းမွန်စွာပံ့ပိုးပေးရန်အတွက်ကျွမ်းကျင်ဆရာဝန်များနဲ့သုနာပြုများအားဒေါ်လာ10,000တန်းပက်ကေ့ချ်ကိုလေဘာမှဂရီပြုခဲ့ပါတယ်။တရားဝင်အသိမှတ်ပြုမှုအစီအစဉ်အသစ်သည်လိန်တူချစ်သူများနဲ့ကြားမှမကွဲပြားသောဩစတြေးလျများအတွက်အားလုံးပါဝင်သောယဉ်ကျေးမှုအရဘေးကင်းလုံခြုံသောမူလဆောင်ရှောက်မှုကိုပေးဆောင်ရန်ရည်ရွယ်ချက်ဖြင့်ဒီအစီအစဉ်ရဲ့တစိ့တစ်ပိုင်းမှာလည်းပါဝင်မှာဖြစ်ပါတယ်။ပြုစုဆောင်ရှောက်မှုရှာနေသူတွေကိုတားဆီးထားတဲ့တားဆီးတွေကိုလည်းဖယ်ရှားပေးမှဖြစ်ပါတယ်။ပရိုဂရမ်များကိုဒီဇိုင်းရေးဆွဲရန်ဒေချင်ပေးသူအားရွေးချယ်ရန်အတွက် competitive grants လုပ်ငန်းစဉ်ကိုဆောင်ရွက်သွားမှဖြစ်ပါတယ်။ Federal ချမ်းမာရေးဝန်ကြီး Mark Butler သည်မူဝါဒကိုယနေ့ April 14ရက်နေ့နှောင်းပိုင်းတွင်တရားဝင်စတင်ရန်စီစဉ်ထားပါတယ်။ Federal ရွေးကောက်ပွဲ2025Indigenous Science Coalition လွှတ်တော်မှ Jacinta Brasi Make America Great Again အထုပ်ကိုဝစ်စင်ထားသည့်ဓာတ်ပုံများထွက်ပေါ်လာပြီးနောက် Coalition အဖွဲ့သည် Make Australia Great Again ဟုပြောကြားသည့်ပုံများကိုရပ်ပိုင်းအတွင်းထုတ်ပေါ်လာခဲ့ပါသည် Miss Brasi အစိုးရရဲ့အသုံးစရိတ်ကိုပြင်းထန်စွာဖျက်တောက်လိုက်သည့် American သမ္မတ Donald Trump ရဲ့အုပ်ချုပ်မှုအပေါ်ထင်ရှားသောထောက်ခံမှုကိုငင်းပယ်ရန်ကြိုးစားနေပါတယ်။အဆိုပါဓာတ်ပုံကိုပြီးခဲ့တဲ့နှစ်အတွင်းရိုက်ကူးခဲ့ပြီး Garden Australia မှာ April 13ရက်နေ့တွင်ပြန်လည်ထုတ်ဝေခဲ့ပါတယ်။အတိုက်ခံခေါင်းဆောင် Peter Dutton က Miss Price ရဲ့တာဝန်ဝတ္တရားများတွင်အဆိုအရထိရောက်မှုနယ်ပယ်တွင်အသစ်ဖန်တီထားသောနယ်ပယ်များပါဝင်ပြီးရွေးချယ်ခံရပါကဌာနတိုင်းသားအစီအစဉ်များအတွက်သုံးစွဲမှုစည်ရင်းစစ်မှုအပြည့်အဝရှိမည်ဖြစ်ကြောင်း၎င်းကပြောဆိုပါသည်။အစီအစဉ်များကိုကူညီနိုင်စရာနှင့်ချမ်းမာရေးနှင့်ပညာရေးကိုတိုးတက်စေပါသည်။ဘာကအလုံးလုံးလဲ၊ဘယ်အရာကအလုံးမဖြစ်ဘူးဆိုတာကိုခွဲခြားသတ်မှတ်ပါမယ်။အထူးသဖြင့်မူရစ်ဆေးဝါးနှင့်အရက်ပြန့်နှံ့နေသည့်ရက်ရွာများနှင့်တိုင်ပင်ပြီးအစိုးရတွင်လှုပ်ဆောင်ခဲ့တဲ့ကျွန်ုပ်တို့သိထားတဲ့အစီအမံများကိုပြန်လည်မိတ်ဆက်ပေးမှဖြစ်ပါသည်။မြန်မာငလင်ဘေးအတွက်ဒေါ်လာ243သန်းကုလသမဂ္ဂထပ်တိုးရန်တောင်းခံမြန်မာနိုင်ငံတွင်မတ်လ28ရက်ကပြင်အား9.9%အဆင့်ရှိငလင်လှုပ်ခတ်ခဲ့ပြီးနောက်သဘာဝဘေးပို၍ကြုံနေရသောဒေသများအတွက်အကူအညီပေးနိုင်ရေးကုလသမဂ္ဂကထပ်တိုးအမေရိကန်ဒေါ်လာ243.6သန်းထပ်မံပေးရန်တောင်းခံရရှိပါသည်ပြည်ပမှာဆေးရုံများနဲ့စာသင်ကျောင်းများပါဝင်တိုက်တာအဆောက်အုံထောင်ပေါင်းများစွာပြိုကျပြီးမြို့နယ်ပေါင်း58ခုမှပြည်သူ9,000ကျော်ထက်မနည်းငလင်ဘေးကျုံနေရပါတယ်။ကုလသမဂ္ဂအနေဖြင့်ယခုထပ်ထို့အကူအညီဒေါ်လာ243သန်းပါဝင်2024ဒီဇင်ဘာလတွင်စတင်သော2025မြန်မာနိုင်ငံလူသားချင်းစာနာထောက်ထားရေးလိုအပ်ချက်နှင့်တုံ့ပြန်မှုအစီအစဉ်အတွက်ဒေါ်လာ143သန်းရရှိရေးအတွက်စ조사ရှာဖွေတဲ့ရှိပါတယ်။အဆိုပါအစီအစဉ်ရအရေးပေါ်အကူအညီလိုအပ်နေသူ2,000ချင်ရှိပြီးငလင်ဘေးမချုံငင်ကအကူအညီလိုအပ်သူ4,300သန်းရှိထားပြီးဖြစ်သည်ဟုသတ်မှတ်ထားပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်ကုလသမဂ္ဂအထူးသံတမန်ဂျူလီဘစ်ရှော့ကတဘာဝဘေးရင်ဆိုင်ရသောအဆိုင်ဝိုင်းများနဲ့တွေ့ဆုံပြီးကယ်ဆယ်ရေးနဲ့ရေရှည်ပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအထောက်ပံ့ကိုတောင်းဆိုထားပါတယ်။လူသားချင်းစာနာထောက်ထားရေးတုံ့ပြန်မှုနဲ့ပြန်လည်ထူထောင်ရေးတို့လှုပ်ဆောင်နိုင်ရန်အပြည့်ခတ်ရစဲရေးအားအရေးတကြီးလိုအပ်ကြောင်းလည်း၎င်းကထပ်လောင်းပြောဆိုပါတယ်။ ဖြစ်စီဆုံးရှုံးမှုများကစိတ်နှလုံးချေကွဲစရာဖြစ်တယ်လို့ဂျူလီဘစ်ရှော့ကပြောဆိုပြီးရှင်ကျန်ရစ်သူများရဲ့ချင်းချင်းခိုင်နိုင်စွာချီးကျူးသွားပါတယ်။နိုင်ငံတကာအတိုင်းဝိုင်းဟာလိုအပ်ချက်တွေရှိတဲ့အခုလိုအချိန်မှာထပ်တိုးရမုံငွေကူညီပေးဖို့အရေးပါတဲ့အခမ်းအနားကရှိသလိုဒီပဋိပက္ခအတွင်းအဓိကကျသူအားလုံးကိုလက်နက်စွန့်ပြီးမြန်မာပြည်သူတွေရဲ့ဘဝပြောင်းလဲထူထောင်ရေးအပေါ်ဦးတည်ဖို့အတွက်နိုင်ငံတကာကဩဇာဆုံးမှုလိုအပ်တယ်လို့သူမကပြောဆိုသွားပါတယ်။လေးစစ်တဲ့တို့News Flash များပုံမူချသည့်ရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ